င်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့သိန်းနဲ့ချီတဲ့ဒုက္ခသည်တွေကို UN ကတ်တွေစာလုပ်ပေးနေပြီဖြစ်ပေမဲ့လို့မြန်မာပြည်မှရိုဟင်ဂျာများဆိုတဲ့အချက်အလက်ကတ်ထဲထည့်သွင်းပေးဖို့ UNHCR ကိုထပ်မံတောင်းဆိုထားတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ပြည်ခရက်နဲ့ဒုက္ခသည်တွေအလုံးအရင်းနဲ့ခိုးလုံလာကြစဉ်ကတော့ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးဖက်ကစခန်းတွင်စီရင်ဝင်အတိမတ်ပြုကတ်တွေထုတ်ပေးခဲ့ပြီးတနည်းအကြာမှာတော့ကုလသမဂ္ဂအတိမတ်ပြုဒုက္ခသည်ကတ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။မဆူမုံကဆက်သွယ်မေးမြန်းထားပါတယ်
။ပြီးခဲ့တဲ့ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းမြန်မာနိုင်ငံဘက်ခြမ်းကနေဘင်္ဂလားဘက်ကိုခိုးလုံရောက်ရှိနေတဲ့တိမ်းရှောင်လာတဲ့သူ9သိန်းကျော်အပါအဝင်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း9သိန်းကျော်အတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံက UN ထောက်ထားကတ်တွေကိုပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကစတင်လှုပ်ဆောင်ပေးခဲ့ပြီး6လအတွင်းအပြီးသက်ဆောင်ရွက်သွားမှာဖြစ်တယ်လို့ UNHCR ကပြောဆိုထားပါတယ်။ဒုက္ခသည်စခန်းတွေကအသက်12နှစ်အထက်ကလေးငယ်ကနေစလို့ဒုက္ခသည်တဦးချင်းစီရဲ့မိသားစုစည်းရင်းအချက်အလက်တွေကိုစတင်ကောက်ခံယူပြီးမှတ်တမ်းတင်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့ UNHCR ကုလသမဂ္ဂမဟာမင်းကြီးယုံကနေကိုယ့်ရဲ့အချက်အလက်တွေစတင်ကောက်ခံနေတဲ့အခြေအနေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Causes Bazaar အနီးကဘာလူခါလေဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူဦးဤစလန်ကအခုလိုရှင်းပြပါတယ
်။ဟုတ်ကဲ့ပါ။သူတို့က12နှစ်အထက်စီရောက်ကြမိနာအခုလုံကိုသူတို့ကကွန်ပျူတာစနစ်နဲ့အဲ့ဒါသူတို့ကလုပ်ဆောင်ပေးနေတာပါ။အော်အဲ့မှာတော့အချက်လာတော့မြန်မာနိုင်ငံကမြန်မာ national peace ဆိုပြီးတော့အဲ့မှာရေးသားသရကိုထည့်ရပါတယ်။ဒါပေမဲ့အဲ့မှာကျွန်တော်ရဲ့မြန်မာရိုဟင်ဂျာ national peace ဆိုပြီးတော့မပါဝင်လို့ရတာကျွန်တော်ကဖိနှိပ်မှုလုပ်တယ်။အဲ့ဒီဟာပါဝင်မှုရရှိမှာတော့ကျွန်တော်ကလက်ခံတော့မှာပါ။အဲ့ဒါရင်းနှီးဆဲရဲ့မဟာမင်းကြီးကိုလည်းကျွန်တော်ကသင်ပြသားပါသရရှိပါတယ်။အဲ့ဒီဟာနဲ့အစင်းပေးပြီးကျွန်တော်ကလက်ခံသုံးပါပါအကွာတော့အဲ့ဒီကစ်ကြီးတဲ့နေရပါရာဒုက္ခရဲ့စက္ကမှာစပ်ပြီးပြီးတော့သူကအိုက်ဒီကအဲလော့ကွန်ပိုနီတာကိုသိရပါပြီ
UN ကတ်တွေထုတ်ပေးနိုင်မှုအတွက်ဒုက္ခသည်စခန်းတချို့မှာလုပ်ငန်းစဉ်တွေစတင်ဆောင်ရွက်နေတာဖြစ်ပြီးဒီလိုကိုယ်ရေးချက်လက်တွေကောက်ခံတာစည်ရင်းပြုစုနေတာနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကကတ်ထဲကိုသူတို့ထည့်သွင်းပေးဖို့တောင်းဆိုထားတဲ့အချက်အလက်တွေကို UNHCR ကိုထပ်မံတောင်းဆိုထားတယ်လို့ကော့ဆက်ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းနေဦးမောင်မောင်ကပြောပြပါဗျ။
အခုကျွန်တော်ကမြန်မာနိုင်ငံမှာလူမျိုးပေါင်းစုံတောက်ခခံနေရတာရှိတယ်။အချမ်းလက်ရှိတဲ့ရှင်လက်ရှိတဲ့ဒါမှမဟုတ်ကျွန်တော်ကတောင်းဆိုထားတဲ့ဝန်ဟင်ရလို့ refugee ဆိုပြီးတော့ကျွန်တော်ကိုတမ်းမဲ့ပြရမယ်ဆိုပြီးတော့သူတို့ room ကိုကျွန်တော်ကတောင်းဆိုထားတာရှိတယ်။အဲ့ဒီအတိုင်းသူတို့လောက်ဖြစ်မယ်လို့ပြောထားတ
ယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနေမြေရှင်းလင်းမှုတွေအတွင်းအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုတင်းချောင်းလာကြစဉ်တုန်းကတော့ဒုက္ခသည်စခန်းတွေထဲမှာနေရာချထားပေးဖို့ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးဌာနဘက်ကစခန်းတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့သူတို့ရဲ့နာမည်မြမပြည်ကနေရာလိပ်စာနဲ့မိသားစုအချက်အလက်တွေကိုစည်ရင်းသွင်းမှတ်သားပြီးအတိအမှတ်ပြုတ်ကတ်တွေကိုထုတ်ပေးခဲ့တယ်လို့ဦးဤစလန်ကပြောပြပါတယ
်။ဒီကျဲတဲ့2019လောက်မှာကျွန်တော်တို့အများဆုံးရဒုက္ခစေရသူလာရကျင်လာရောက်လာတာရှိတယ်။အဲ့ဒီအချိန်မှာသူတို့ရဲ့ဒီနောက်ပိုင်းအောက်တိုဘာလလောက်မှာအဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကနေ ID check ဆိုပြီးတော့ပြုလုပ်ပေးနေတာကိုသိပါတယ်။အဲအခုယူနေစီယာပြုလုပ်ပေးမယ်ဟာခရပထမထုတ်ပေးတဲ့ကနေ ID check နဲ့မတူပါဘူးခင်ဗျာ။ smart card လို့ခေါ်ပါတယ်။အဲ့ဒီ smart card ကကွန်ပျူတာနဲ့ဓာတ်ရိုက်လျက်တာဟိုကုခန္ဓာရဲ့အစဲပိုင်းကိုပါသူတို့ကထန်ပက်ပြီးတော့ဒုက္ခစဉ်အသင်းနဲ့ပြုပြီးတော့အဲ့ဒီပုံစံနဲ့သူတို့ကအဲခက်ကိုတုတ်ပြနေတာပါ
။အခုထုတ်ပေးမဲ့ UN ကတ်ကတော့ပို့ပြီးတော့မှအထောက်ထားခိုင်လုံမှုတွေနဲ့ဤပညာပိုင်းဆိုင်ရာအစီအမြင့်ပြီးတော့စခန်းတွင်းရိတ်ခါဆေးဝါးပစ္စည်းစားတဲ့လူသားချင်းစာနာမှုကူညီပေးရေးလုပ်ငန်းတွေဒုက္ခသည်တွေအတွက်ဆောင်ရွက်ပေးရမှာလဲပို့ပြီးတော့မှအဆင်ပြေချုံးမွေလွယ်ကူလာစေဖို့ရည်ရွယ်ထားပုံရတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဒုက္ခသည်တင်းချီခိုးလုံနေတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်ပေါင်း4000ကျော်လောက်အခုချိန်ကစတင်ပြီး UN အကတ်တွေရရှိနိုင်မှုအချက်အလက်တွေလာရောက်ပေးနေကြပြီးတော့လူတွေ့မေးမြန်းမှုတွေမိသားစုကိုရေးရာဇဝင်အချက်အလက်နေရာလိပ်စာစာတာတွေကို UNHCR နဲ့အတူနိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်း150ကျော်ကပူးပေါင်းပြီးအချက်အလက်ကောက်ခံနေပြီလဲဖြစ်ပါတယ်ရှင်
။မဆူမွန်တင်ပြသွားတာပါရှင်။